ပိုဟမင်းဖရန်စစ်ဟာကျူဘာနိုင်ငံအတွင်းကတတိယနဲ့နောက်ဆုံးခေတ်စဉ်တစ်ထောက်ဖြစ်တဲ့စန်တီယာဂိုမြို့ကိုတင်းလာနေကရောက်ရှိသွားတာမှာအမေရိကန်ပြည်ထောင်စုနဲ့ကွန်မြူနစ်ကျူဘာနိုင်ငံအကြားဆက်ဆံရေးပြန်လည်တည်ဆောက်နိုင်အောင်လှုပ်ဆောင်ပေးခဲ့သူအဖြစ်သူ့ကိုချီးမွမ်းဂုဏ်ပြုခဲ့ကြပါတယ်။ပိုဟမင်းဟာစစ်အခေတ်ကာလတုန်းကကျူဘာရဲ့ရံပက်နိုင်ငံဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုအင်္ဂါနေ့မှာခီးမဆက်ခင်ကျူဘာနိုင်ငံရဲ့အဓိကသူတော်စင်ဖြစ်တဲ့ Virgin of Charityဝတ်ကျောင်းရှိရာကိုတွားရောက်ခဲ့ပါတယ်အစောပိုင်းကတော့ပွင့်ရမင်းကြီးဟာတိုင်းပြည်အစီပိုင်းမှာရှိတဲ့ Ogin မြို့ကတော်လန်ရေးပလာဇာမှာထောင်နဲ့ချီတဲ့ဒေသခံတွေနဲ့အတူဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပြီးယေရှုခရစ်တော်ရဲ့ဖိတ်ကြားမှုကိုနာခံပြီးပြောင်းလဲမှုဖော်ဆောင်မှုဝင်လေးနေတဲ့စစ်တွေကိုကြော်လွှားနိုင်ဖို့ဟောကြားခဲ့ပါတယ်ယုံကြည်သူတွေအနေနဲ့ယေရှုခရစ်တော်ကဟောကြားတဲ့အတိုင်းပုဂ္ဂိုလ်တိုးချင်းစီရဲ့ဆွမ်းဆောင်နိုင်စွမ်းရှိတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ကြဖို့ဝတ်ပြုဆုတောင်းပွဲအတွင်းပွင့်ရမင်းကြီးကဟောကြားခဲ့ပါတယ်ဟာဗာနာမြို့နဲ့943ကီလိုမီတာဝေးတဲ့ဟိုကင်းမြို့ဟာကက်သလစ်ဘာသာဝင်တွေရဲ့အဓိကအထက်ချာမြို့တစ်ခုဖြစ်ပြီးမြို့ကိုအပေါ်စီးကကျင်းနေတဲ့နှစ်ပေါင်းရာနဲ့ချီတည်ရှိတဲ့လက်ဝါးကတိုင်ကြီးဟာလည်းလူသိများတဲ့အချက်ဖြစ်ပါတယ်ဒီဒေသဟာကျူဘာကွန်မြူနစ်ခေါင်းဆောင်တွေဖြစ်ကြတဲ့ဖီဒယ်ကက်စထရိုနဲ့ရာဦးကက်စထရိုတို့ရဲ့မွေးရဇာတိမြေလည်းဖြစ်ပါတယ်